HIV AIDS ယောဂါဘူအကူးဆက်ခံရသူအမျိုးသမီးတွေကိုယောဂါထိန်းစေ ARV အချိန်မီရယူဖို့နဲ့ဒါဟာကိုဝင်ဆောင်နေစဉ်တရေသားကိုယောဂါပိုကူးဆက်မှုကနေကာကွယ်နိုင်တဲ့အပြင်မီးဖွားရာနဲ့နှုတ်တိုက်ချိန်မှာပါကာကွယ်နိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်လိုက်တဲ့ညွှန်ကြားချက်မှာတိုက်တွန်းထားပါတယ်။ဒီညွှန်ကြားချက်တွေကိုဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာကျင်းပနေတဲ့ H ယောဂါဆိုင်ရာနိုင်ငံတကာညီလာခံမှာ WHO အဖွဲ့ကြီးကချပြခဲ့တာပါ။ဒါအပြင်အမျိုးသမီးတို့အနေနဲ့ HIV ယောဂါပိုအကူးဆက်ခံနေရရင်ဒါဟာကုသနိုင်ချောင်းနဲ့သူတို့ရဲ့သားသမီးတွေကိုအချိန်မီယောဂါပိုရှိမရှိစောင်းနိုင်တဲ့မြတ်စောစောစစ်ဆေးဖို့လိုတယ်လို့ဆိုပါရယ်။ကုလသမဂ္ဂ H ယောဂါကာကွယ်ဆိုင်ရာအကြံပေးကာရူကာကီရာဂူကတော့ဒီကလင်းငယ်တွေကိုမွေးစားကနေသတင်း6ပတ်အတွင်းစစ်ဆေးတင်တယ်လို့ဆိုပါရယ်။ဒီလိုစောစောစီးစီးမသိခင်ရင်ယောဂါပိုအကူးဆက်ခံရတဲ့ကလေးငယ်အလုံးရဲ့ထောက်ဝဲဟာအသက်2နှစ်လောက်ပဲခံမယ်လို့ပြောပါရယ်။ဒီလိုရော HIV ယောဂါပိုကူးဆက်မှုဟာဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့လုံးဝမတွေ့ရဘူးလို့ဆိုပါရယ်။အရင်တုန်းက HIV ပိုးရှိတဲ့မိခင်ကိုကလေးနှုတ်တိုက်ခွင့်ပြုခဲ့ပေမဲ့အခုထုတ်ပြန်လိုက်တဲ့ညွှန်ကြားချက်အသစ်ထဲမှာတော့မိခင်ရဲ့နှုတ်ရည်ကတဆင့်ယောဂါပိုကူးဆက်နိုင်ကြောင်းတွေ့ရမှာတားမြစ်ထားပါတယ်ဒါပေမဲ့ HIV ပိုးအတွက်ဆေးပုံမှန်တောက်နေတဲ့မိခင်အတွက်တော့နှုတ်တိုက်တာကြောင့်ပိုးမကူးနိုင်ဘူးလို့ဆိုပါတယ်